ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရက်သတပတ်ကြာလာချိန်မှာညီနောင်မာမိတ်တပ်ဖွဲ့ကအနည်းဆုံးမြို့၃မြို့ကိုထိန်းချုပ်လိုက်ပြီလို့စစ်ကောင်စီကပြောပါတယ်။ညီနောင်မာမိတ်၃ဘွဲ့ရဲ့တစ်တုံညာနှစ်ခွန်စစ်စင်9ရက်မြောက်နေ့မှာနောင်ချုံမြို့နယ်မှာစစ်ကောင်စီတပ်နဲ့တောင် DNL မန္တလေး MDY PDF ပူးပေါင်းတပ်တွေကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတယ်လို့နန်းခမ်းမြို့နယ်ကရဲကင်းစခန်းတစ်ခုကို DNL ကသိမ်းယူလိုက်ပါတယ်။လောက်ကိုင်းမြို့နယ်တွေကစခန်းတစ်ခုကိုတော့ကိုကန် MNDA ကသိမ်းယူလိုက်ကြောင်းသတင်းထုတ်ပြန်ပါတယ်ကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
တိတ္တဏနှစ်ခွန်စစ်စေ9ရက်မြောက်နေ့မှာနောင်ချိုမြို့နယ်အတွင်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးစစ်ကောင်စီဘက်ကလေကြောင်းကနေပါဝင်ပြီးတိုက်ခိုက်ရတဲ့အထိပြင်းထန်နေတာဖြစ်ပါတယ်လက်ရှိနောင်ချိုမြို့နယ်အတွင်းတိုက်ပွဲအခြေအနေကိုတော့ TNL ရဲ့ပြန်ကြားရေးတာဝန်ခံဒုဗိုလ်မှူးကြီးတာအိကျော်က VOA ကိုအခုလိုပြောပါတယ်
အကဒီနေမနဲ့အဆုံးပိုင်းလောက်မှာတော့ဒီလိုတွေကနေထူစီတလာတဲ့စာကစာအင်တာနက်ကျွန်တော်ဖွင့်နေအာ MDY PDF ဘူဝန်ဖွင့်ကအာတဲ့ဝဲဖြစ်တယ်အာဖြစ်တဲ့နေရာတော့အနောင်ချုံမြို့နယ်တဲ့ကချင်းချောင်ပင်နဲ့အုံမဒီအာကြာမှာဖြစ်တယ်အာဒီတနေရာကတော့နောင်ခမ်းမြို့နယ်မငွေကြီးတရာနာမှာရှိတဲ့ရဲ့ကစံတခုကိုဒီအာဒီနေ့လေပေါ့နေ့လေတော့ကတော့အာဒေစီနဲ့ခက်တာရှိတယ်
။နောင်ချိုမြို့နယ်အတွင်းတိုက်ပွဲဟာမနေ့ကဖြစ်ခဲ့တဲ့တိုက်ပွဲရဲ့အဆက်ဖြစ်ကြောင်းနဲ့နေ့ရက်သတိုက်စစ်ကောင်စီကလေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလည်းပြောပါတယ်
။ဒီမှာတော့မနေ့ကအဆက်ပေါ့နော်မနေ့ကလည်းဒီအာဒီလိုတွေကနေအဲစစ်ကား20စီနဲ့တိုက်ချက်က20တာထူစီတာတော့အာအုံမခါနာမစပီတိုက်ပွဲဖြစ်တယ်။ဒီတပွဲကတော့ညနေမူချုပ်ခန့်ကြီးထီတော့ရောက်တယ်။အာဒီတင်ကားသစည်းကြီးကတော့အာပုံထမ်းလောက်ချတယ်။အာပြခတ်လည်းအနောက်ပြန်လဲသွားတဲ့အနေထားတော့တွေ့ရတယ်။အာဒီဖြစ်ပေါ်တဲ့နေရာပြန်လဲရှင်းနေတဲ့ရှင်ကြတော့လက်နဲ့ငယ်၆လက်တင်းစီရမိရတော့ရှိတယ်။အာဒီထိုးစစ်တလာတဲ့အရင်တန်းလည်းအနောက်ဟိုမခါပဲပြန်လဲသွားတယ်။အာဒီအဲ့ဟာလည်းဒီမနေ့ကပြန်စားပြီးဖြစ်တယ်မနေ့ဆောက်ပိုင်းကဒီညနေ၃နာရီလောက်မှပြီးအဲ့ဘက်မှာတော့တောက်လျှောက်ဒီလီကြောင်းပြည်သူတွေနဲ့အာတုံပြူမှာတက်ခိုက်တာတော့မင်းညကလေးကဒီအစောပိုင်းအထိကတော့ဖြစ်ပေါ်လာရှိတယ
်။ကိုကန်ဒေသဘက်ကတိုက်ပွဲအခြေအနေကိုတော့ MND ရဲ့ပြောရေးဆိုခွင့်ရှိသူလီကြောင်းဝင်းကအခုလိုပြောပါတယ်
။အော်ဒီနေ့မနက်တော့ဒီတပ်စခန်းတစ်ခုထပ်မံသိမ်းပိုက်ရရှိခဲ့တယ်။အာနေရာကတော့ကျွန်တော်ကိုကန်ခရိုင်၃ဆန်းဒေသမှာရှိတဲ့တပ်စခန်းတစ်ခုပေါ့နော်။အခုအလုံးစုစုပေါင်းတော့90ကျော်တော့ရှိပါပြီဗျ။
တုံဆန်ဒေသဆိုတာကတော့လောက်ကင်မြို့နယ်မှာဖြစ်ပါတယ်ရသရပတ်ကြာတိုက်ပွဲအတွင်းမြို့မျိုးကိုထိမ့်ချုပ်နိုင်ခဲ့ကြောင်းတိန်းဒီကိုတော့ဒစိတပိုင်းထိမ့်ချုပ်ထားနိုင်ပြီးပန်ဆိုင်ကျူကုတ်ဘက်ကတော့အခြေအနေမသိရသေးကြောင်းပြောပါတယ
်ဒီ9ရက်တာ operation ဖြစ်တဲ့မှာကျွန်တော်တို့အနေနဲ့အဲဒီချင်းရွှေဟော်ရဲ့ပန်ဆိုင်ရဲ့ဒီကခုတော့ပိုင်ပိုင်နိုင်ထိမ့်ချုပ်ထားနိုင်တယ်တိန်းဒီကိုတော့ operation နဲ့ဆက်လက်ပေါ်ဆောင်နေတယ်မျိုးအတွင်းပိုင်းတော့များများကိုထိန်းသိမ်းထားနိုင်တော့လေဒီစာရဖတ်စချောတော့ရှိနေပါသေးရဲ့ဗျဒီကျူကိုပန်ဆိုင်ရဲ့အခြေအနေကသူက update လာတဲ့နောက်ကျတဲ့အခုအချိန်ကြီးကျွန်တော်ဒီမပြုတ်နိုင်သေးပါဘူးဗျာနော
်တိုက်ပွဲအတွင်းထိခိုက်သေးဆုံးစဉ်သိသိရမိတဲ့လက်နက်ခရမ်းအရေအတွက်တုံမှန်ဖန်စီရမိတဲ့လက်နက်ချလာသူအရေအတွက်စတာတွေကိုတော့စည်ရင်ပြုစုနေစေဖြစ်ကြောင်းပြောပါတယ်ညီနောင်မမိတ်အဖွဲ့ရဲ့ operation 1329သတင်းစာမျက်နှာမှာတော့ချင်းရွှေဟော်ဖောင်းဆိုင်တိမ့်နီနဲ့ကျူကုတ်ပန်ဆိုင်လေးမျိုးကိုထိမ့်ချုပ်နိုင်ပြီဖြစ်ကြောင်းဖော်ပြထားပေမဲ့စစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ချင်းရွှေဟော်ဖောင်းဆိုင်နဲ့ကျူကုတ်ကိုလက်လွတ်ခဲ့ရကြောင်းပြောဆိုထားပါတယ
်ဒီအချိန်မှာတော့ကျွန်တော်တို့ဒါဆိုးရရဲ့အောက်ချုပ်ရေးအခွဲအစည်းကြီးလုံခြုံရေးအခွဲအစည်းကြီးလက်လွတ်ခဲ့ရတဲ့နေရာရှိပါတယ်ဒါတော့ချင်းရွှေဟော်ရဲ့ဖောင်းဆိုင်ရဲ့ကျွန်တော်တို့ကျူကုတ်ရဲ့ဒီ၃ခုတော့ရှိပါတယ်
ဒီတော့မာမိတ်၃ဘက်ကတစ်စုံညာနှစ်ခွန်စစ်စင်ရေးကိုဆောင်ရွက်တာဟာအွန်လိုင်းလေလံမှုကိုတိုက်ဖြတ်ဖို့အဓိကဖြစ်ကြောင်းသတင်းထုတ်ပြန်ထားပေမဲ့ဗိုလ်ချုပ်ဇော်မင်းထွန်းကတော့ကိုကန့်စစ်ပွဲရဲ့အဓိကအချက်ဟာမျိုးရည်စုတွေအကြအာဏာလွန်ဆွဲနေတာဖြစ်ကြောင်းပြောဆိုပါတယ်တစ်စုံညာနှစ်ခွန်စစ်စင်ရေးစတင်လိုက်တဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကုံသွယ်ရေးရဲ့အဓိကလမ်းကြောင်းတွေဖြစ်တဲ့လာရှိုးမူဆယ်လမ်းနဲ့လာရှိုးကွန်းလုံချင်းရွှေရောလောက်ကင်လမ်းဟာအသွားအလာရပ်ဆိုင်းသွားတယ်လို့နယ်စပ်ကုံသွယ်ရေးဟာလည်းရပ်တန့်သွားခဲ့ပါတယ်ခொနည်းတာစစ်ပွဲကာလအတွင်းရှမ်းပြည်နယ်မြောက်ပိုင်းဒေသမှာစစ်ပီးဒုက္ခတွေ15,000လောက်အထိရှိလာနေပါတယ်ခင်ဗျာ